ယူကရိန်းနိုင်ငံအတွက်အမေရိကန်ပြည်ထောင်စုကကူညီတဲ့ဒေါ်လာသန်း100ဘူးလွန်ကျွေးဆိုင်ရာပစ္စည်းတွေကပထမအတော့ခီးမြို့တော်မှာရောက်လာပြီလို့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဒီကနေ့ပြောပါတယ်။ယူကရိန်းနယ်စပ်မှာရုရှားတပ်ဖွဲ့ဝင်တိုင်းနဲ့ချီချာထားပြီးယူကရိန်းကိုကျူးကျော်တိုက်ခိုက်တော့မယ်ဆိုတဲ့စိုးရိမ်ချက်တွေထွက်နေချိန်မှာပဲယူကရိန်းအတွက်အမေရိကန်အကူအညီတွေဆောက်ရောက်လာတာပါ။ရုရှားကတော့ကျူးကျော်တိုက်ခိုက်ဖို့အစီအစဉ်မရှိဘူးလို့ပြောထားပါတယ်။အမေရိကန်နိုင်ငံရေးပါတီကြီးမြန်ဆလုံးကလွှတ်တော်အမတ်တွေပါဝင်တဲ့အစိုးရစုကလည်းယူကရိန်းအတွက်ဆက်လက်နဲ့ပစ္စည်းတွေပေးမယ်လို့တတိပြုထားပါတယ်။အဲဒီအထက်မှာဒုံးကြီးတွေလက်နက်ငယ်တွေနဲ့မော်တော်ဘုတ်တွေပါဝင်ပါတယ်။ပြည်ထောင်နိုင်ငံကလည်းယူကရိန်းကိုတင်ကားဖြတ်လက်နက်တွေစပြီးတော့ပေးပို့နေပြီဖြစ်ပါတယ်။ဒါပေမဲ့လည်းဂျာမနီနိုင်ငံကတော့လက်နက်ခရီးကူညီမှာမဟုတ်ဘူးလို့ဂျာမန်ကာဝေးဝင်ကြီးခရစ်စတင်လမ်ဘရော့ကပြည်သူ့မင်းနိုင်ငံတစ်ခုမှာပြောထားပါတယ်။အပြည့်စုံပါဝင်တဲ့စည်းရုံးတစ်ခုနဲ့လိုအပ်တဲ့လူချင်းမှုတွေဖေဖော်ဝါရီလမှာယူကရိန်းကိုပေးမှာဖြစ်ပြီးဒေါ်လာ6တန်းကျော်အကုန်ကျခံမှာဖြစ်ပြီးတော့အားလုံးကိုဂျာမနီကကျခံမှာဖြစ်တယ်လို့ဂျာမန်တာဝေးဝင်ကြီးကပြောပါတယ်ခင်ဗျာ။